ခုခါမှာတော့ကြာစင်းလာနေတဲ့မြန်မာသတင်းလိုလက်ခွင့်ဆိုင်ရာသတင်းဆောင်မဘက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြန်မာနိုင်ငံတော်ဝန်သတင်းမီဒီယာလိုလက်ခွင့်ကြာစင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချိန်ချောက်မှုတွေအောက်မှာအန္တရာယ်တွေနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေအထားဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်လာတဲ့သတင်းမီဒီယာလွတ်လပ်ခွင့်နှဲပါလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုကာကွယ်ပေးနိုင်ဖို့မီဒီယာဥပဒေရှိပေမဲ့လည်းလက်တွေမှာတော့အကာအကွယ်ပေးနိုင်မှုအားနည်းနေတယ်လို့လည်းမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့သတင်းသမားတွေကပြောပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်။
ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်စရာအနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တပ်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချိမ့်ချောက်အန္တရာယ်ပြုနေတာတွေကိုပြန်သုံးသပ်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်အောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမဟာမင်းကြီးမစ်ရှယ်ဗက်ရှလက်ကလည်းတောင်းဆိုလိုက်ပါတယ်။အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်စိုးရိမ်မှုတွေပိုပြင်းတက်လာတဲ့အနေအထားပေါ်မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ်
။တရားစီရင်ရေးစနစ်ကပြယောဂါတွေမကင်းနိုင်ရင်နောက်တော့ဒီလေဥတွေကလည်းခင်းနေမစီတော့တဲ့ဥတွေတွေဖြစ်နေတာတွေကဒီသတင်းမီဒီယာလက်ခွင့်တွေကိုလည်းတရက်ကိုထိခိုက်စေတယ်နောက်တစ်ခုကတော့ဒီတကယ်မြေပြင်မှာဘောနောပြည်ပခာဧရိယာတို့တချို့တော့ဒေတာတို့မှာအာနာရှိတဲ့လူလက်နက်ကင်ဖွဲ့စည်းတွေကလည်းသတင်းသမားတွေကိုဟာလာဟိုသူတို့အကျိုးစီးပွားဆန့်ကျင်တဲ့ခံမျိုးဝင်ချင်းချောက်တာတွေရှိတယ်အဲ့ဒါမျိုးတကယ်တမ်းကျတော့တရားဥပဒေစိုးမိုးရေးအကာအကွယ်ဟိုတက်နိုင်တဲ့မြန်ပြီးဖို့ဟိုတရားရှိတယ်သို့တော့အဲ့ဒါမျိုးတွေလည်းဥပဒေအကာအကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနည်းတော့ဒါကြောင့်ဒီထိတ်တဲ့ရင်ဆိုင်တဲ့အနေအထားမျိုးတွေတော့ဖြစ်တယ်အဲ့ဒါကြောင့်ဟိုနိုင်ငံတကာကအမြင်မှာရောသတင်းလွတ်လပ်ခြင်းဆောင်ဆန့်ကျင်ဆန့်ကျင်ဟိုစီရင်ခံစာတွေမှာရောတော်ပြီးထိခိုက်စေတာအဲ့ဒါတွေကြောင့်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပေါ့နော်ဒီမီဒီယာဥပဒေရှိတယ်အဲ့တော့ဒီသတင်းမီဒီယာဥပဒေရှိနေတယ်ဆိုလို့ရှိရောသတင်းသမားတွေအတွက်ပို့ပြီးတော့မှစိတ်ချလုံခြုံမှုရှိနိုင်မလားဒီအပေါ်မှာလက်တွေ့အသုံးချမှုကရောဘယ်လိုများအနေထားရှိပါလဲရှင
်သတင်းမီဒီယာဥပဒေကတကယ်တမ်းဟိုပြောရင်တော့သူကာဗာလုံးနိုင်တယ်ပေါ့နော်သူလွှမ်းခြုံနိုင်တဲ့ area ကသတင်းအချက်လက်ရပိုင်ခွင့်ဆိုရယ်တချို့တော့ခြေနေဒီမှာလုံခြုံရေးတပ်ဖွဲ့ဝင်ကြီးကကာကွယ်တောင်းခံပိုင်ခွင့်ဆိုတဲ့ဟာရယ်နောက်တစ်ခုကတော့အကြေဖြတ်မှုလိုမျိုးဟာမျိုးမှာသတင်းမီဒီယာဥပဒေနဲ့လည်းဆွဲထုတ်နိုင်ပြီဆိုတာရယ်အကျုံးဝင်မှုကဒီသုံးခုပဲရှိတယ်ဒါကြောင့်ဒီသတင်းမီဒီယာဥပဒေတစ်ခုနဲ့တော့မလုံလောက်ဘူးသော်သော်ပြောရတဲ့ဒီဇယ်ဥပဒေတွေကလည်းသတင်းလွတ်လပ်ခွင့်ဟာကိုအမှားခံနိုင်တဲ့ဟာမျိုးတွေပြန်ထမ်းလာလို့လုပ်ဖို့ရည်ရည်ကြီးတော့တယ်လို့ပဲ
ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော်အာဏာပိုင်တွေဘက်ကတည်ဆဲဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလည်းပြည်ပအခြေစိုက်သတင်းဌာနကသတင်းတော်တို့ဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါတယ်
ခြေတဲ့တော်တော်ဆိုးလာတယ်ဆိုးလာဆိုတာဒီမီဒီယာတွေနဲ့အုပ်ချုပ်ရေးဖွဲ့စည်းရေးဒါတော့ကလည်းတော်ဝင်ကြတဲ့စစ်တပ်ရဲ့ကြားမှာဒီလိုပြဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးကိုမသိသိအခြေအနေကြအဲ့လိုမျိုးအခြေအနေကြီးကြောင်းဒီလိုမျိုးတို့တော့ဘာကိမှာပြိပခါတွေတော့ခါအဲ့လိုမျိုးစိုးရိမ်စိတ်နဲ့အတုံပြန်တဲ့ကိစ္စတွေအများကြီးဖြစ်ကြတာပေါ့နော်။ဒါပဲပြောပြောတို့ကဟိုစိုးရိမ်စိတ်ရှိတယ်ဆိုတော့တို့တည်ကြတယ်။အုပ်ချုပ်ရေးဘက်တွေမှာပဲဖြစ်ဖြစ်တို့ဒီဆက်မတော်လူကြီးရေးဘက်တွေမှာဖြစ်ဖြစ်ဒီလောက်ဟိုလွတ်လပ်တဲ့စနစ်ကိုတို့တစ်ခေတ်တည်းနဲ့မရှိဘူးဆိုတာထင်ရှားတယ်။ဒါကြောင့်တို့ရဲ့အတုံရုပ်ပြအတုံပြန်မှုတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်တော့မှဟိုလက်မှုရယူဖမ်းလိုက်တာတော့ဆွေးရဲပုံမှန်တို့ရဲ့ရေးယူခါလာတော့ဖတ်ပြီးတဲ့တို့ဘက်ကတို့ကာကွယ်ဆက်ဆက်ယူပြီးတော့လုပ်တဲ့တုံပြန်တဲ့ပုံတွေအများကြီးတွေ့ရတာပေါ့။ဒါပေမဲ့အဲ့လိုတွေ့ရတဲ့ဟာရဲ့ချိုးချိုးကိုကျွန်တော်တို့ကညှိနှိုင်းပြီးတော့အစိုးရကတော့တက်မတော်တော့လိုလိုလားလားနဲ့ပေါ့နော်ပြည်လည်မှုတစ်ခုပေါ့ကျွန်တော်တို့ဒီကျွန်တော်တို့တိုင်းပြည်ကသွားမယ်ဆိုဒီလိုဒီဆင့်နေတဲ့အလားလွတ်လပ်မှုနဲ့ဒါရောညီတွေရှိတဲ့အနေအထားတစ်ခုကိုအားလုံးကရည်ရွယ်ချက်ထားပြီးတော့ဖြည့်ဆည်းခြင်းနဲ့စိတ်ရှိဖို့တော့ပဲလို့ရတယ်ကျွန်တော်တို့လွတ်လပ်မှုနဲ့ဒီမျိုးရှိတံမိုးထားတဲ့ဘက်ကိုဥတည်ပြီးဖြည့်ရှင်းမှကျွန်တော်တို့ပြည်လည်မဟုတ်ဘဲနဲ့အခုလုပ်နေတာကုန်ပြတ်ချက်တွေအရေးကြီးမှုတွေအမှန်တကယ်လို့တစ်ခါတော့မယ်ဆိုလို့ရှိကြလို့ရှိလို့ကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့လည်းသူ့ပြည်သူတို့ကပါဆိုရင်းတယ်လို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့ဟလာလွတ်လပ်မှုကိုကန့်တတ်တဲ့ဟလာကျွန်တော်တို့ဒီလိုစီအရေးတွေ ကန့်ကျတဲ့စနစ်ကိုပြန်သွားနေတယ်လို့ကောက်ချက်ရတယ
်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့ရခိုင်ပြည်နယ်အရေးသတင်းရယူချိန်လျှို့ဝှက်စာရွက်စာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ပါတယ်ဆိုပြီးတော့ရိုက်တာသတင်းသမားတို့ထောက်ချခံလိုက်ရတဲ့ကိစ္စအပါအဝင်မြန်မာသတင်းသမားတွေဟာ NLD ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်အလက်ရယူဖို့တွေဟာပို့ပြီးတော့ခက်ခဲလာနေတဲ့အနေအထားဖြစ်တဲ့ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်။